မကြာသေးခင်ကထုတ်ပြန်လိုက်တဲ့ကမ္ဘာပံရဲ့ကမ္ဘာတဝန်းစီးပွားရေးအခြေအနေသုံးသပ်ချက်စစ်တမ်းမှာမြန်မာနိုင်ငံကိုခြံလှပ်ခဲ့ပါတယ်။ကိုဗစ်ကာယောဂါနဲ့ဆရာနာသိမ်းပြီးနောက်ပိုင်းအကြက်တဲတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေကိုတိတိကျကျမသိနိုင်တာဟာအစိုးရကသာမှခြံလှပ်ခဲ့ရတဲ့အကြောင်းရင်းဖြစ်နိုင်တယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်။
ကမ္ဘာ့ဘဏ်ကဇွန်လထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးအစီရင်ခံစာမှာတရုတ်နဲ့အာရှပစိဖိတ်ဒေသတွေက22နိုင်ငံရဲ့ GDP တိုးတက်နှုန်းကိုခန့်မှန်းတွက်ချက်ထားပြီးမြန်မာနိုင်ငံကိုတော့ဒီစင်းထဲမှာခြံလှပ်ထားတယ်လို့យေတာထားပါတယ်။အကြောင်းကတော့မြန်မာပြည်တွင်းကမသေးချာမရေရာမှုတွေကြောင့်လို့မှတ်ချက်យေတာဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးအခြေအနေတွေယိုယွင်းနေချိန်မှာပဲကမ္ဘာ့ဘဏ်ရဲ့သုံးသပ်ချက်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ခြံလှပ်ခဲ့တဲ့အပေါ်စီးပွားရေးပညာရှင်ဦးစော်ဖေဝင်းကအခုလိုသုံးသပ်ပါတယ်
။ဒီကောင်စီကပေးတဲ့ပြင်းစရာတွေပေါ့နော်စစ်စရာတွေလည်းရောမဖြစ်ဘူး။ဒါကြက်တူရနိုင်ငံများရင်းနှီးမြှုပ်နှံမှုတွေကျွန်တော်ကြီးတော့သွားပြီးတော့ကစွာရေးချင်းတော်တော်ကြက်တဲနေတယ်။အဲ့ဒီချိန်မှာကသူတို့ပြင်လာတာပြီးကြတဲ့မရက်3ရက်လောက်ကသူတို့ကလည်းပါပါလာတာကနိုင်ငံများရင်းနှီးမြှုပ်နှံမှုတွေကိုလုံးတိုးတက်လာတယ်လို့နိုင်ငံများကိုစံပို့လာဘလို့တိုးတက်လာတယ်လို့စတဲ့ပြည်အဲ့လိုမျိုးတွေရလာရေးပေါ်မရှိတဲ့ပြင်းစရာတွေပေါ်မှာအခြေခံပြီးတော့ခံမှန်းနေခံမှန်းချက်ကမှားဖို့ပဲများတယ်အဲ့ဒါကြောင့်မလို့ဒီကမ္ဘာ့အနေနဲ့အတားလေးအပေါင်းချရနေပေါ့နော်အဲရှောင်းလိုက်တဲ့သဘောမျိုးဖြစ်နေတာပေါ့အဲ့ဒီချက်ပါပဲ
မြန်မာနိုင်ငံလိုပဲအခုနှစ်စီးပွားရေးကိုခံမှန်းလို့မရတဲ့နိုင်ငံတွေအဖြစ်အာဖဂန်နစ္စတန်၊လေဗနွန်၊လီဗီးယား၊ဆီးရီးယား၊ယီမန်တို့ကိုလည်းကမ္ဘာ့ဘဏ်ကချွင်းချက်အနေနဲ့အခုအစီရင်ခံစာမှာခြံလှပ်ထားပါတယ်မြန်မာငွေတန်ဖိုးကအမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာနှစ်နှစ်အတွင်းရာခိုင်နှုန်း60ကျော်လောက်ကျဆင်းသွားပါတယ်ဒေါ်လာငွေရှားပါးတာကိုထိန်းချုပ်ဖို့စစ်ကောင်စီကကြိုးစားပေမဲ့လည်းတွင်းကုန်လိုအပ်ချက်များတဲ့မြန်မာနိုင်ငံအဖို့ကုန်စည်နှုန်းတက်တဲ့ဘက်ကိုပဲပိုပြီးသက်ရောက်ခဲ့ပါတယ်အခုနှစ်အစဇန်နဝါရီ26ရက်မှာထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာတော့ပြည်တွင်းကကုန်ထုတ်လုပ်ငန်းတွေအယောင်းနဲ့အကျိုးအမြတ်ကျဆင်းလာတာငွေသားစီးဆင်းမှုအကျပ်အတည်းကုန်ကြမ်းရရှိမှုဗန်ဝင်ဆောင်မှုအင်တာနက်ရရှိမှုဒါတွေမှာအခက်အခဲဖြစ်နေတာကိုထောက်ပြထားပါတယ်။လယ်သမားတွေအတွက်သွင်းအားစုတွေဈေးတက်လာတာချင်းငွေရဖို့ခက်ခဲလာတာကုန်စည်သည်ယူပို့ဆောင်ရေးခက်ခဲတာဒါတွေကိုဆက်ပြီးရင်ဆိုင်နေရတယ်လို့အဲ့ဒီတော့ကအစီရင်ခံစာမှာရေးသားထားတာပါနေရက်စွန့်ခွာတာတွေများလာတဲ့အတွက်အလုတ်လက်မဲ့နှုံးနဲ့အတူကျွမ်းကျင်လှုပ်သားအရင်အမြင့်နဲ့ကုန်တုပ်ဆွဲအားတွေတိတိတသာရော့ကျသွားလိမ့်မယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းစီးပွားရေးပညာရှင်ကင်အက်ဒဝတ်စ်ကအဲ့ဒီတော့ကသတိပေးခဲ့ပူပါတယ်မြန်မာနိုင်ငံမှာ2019 GDP တိုးတက်နှုန်းကို 6.8% ရှိတယ်လို့ကမ္ဘာ့ဘဏ်ကတွက်ချက်ခဲ့ပြီးအဲ့ဒီနှစ်ကတရုတ်နိုင်ငံတဲ့တောင်မှအနည်းငယ်ပိုများနေတာပါကိုဗစ်ကယောဂါဝင်ရောက်လာတဲ့2020ခုနှစ်မှာတော့မြန်မာနိုင်ငံ GDP ကထက်ဝက်လောက်ကျဆင်းသွားပြီးစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်း2021မှာတော့အနှုတ်18အထိရောက်သွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကတွက်ချက်ခဲ့ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့စီးပွားရေးမောင်းနှင်အားကိုမဖြစ်မနေဆောင်ရွက်ရမယ်လို့ကြာတာပရိနေကရန်ကုန်တိုင်းအစိုးရရုံးမှာပြောပါတယ်။စိုက်ပျိုးရေးအထွက်နည်းတာကိုတေကအလိုက်အထွက်တိုးအောင်လုပ်ဖို့လျှက်စစ်ကိုချွေတာသုံးဖို့နိုင်ငံခြားသုံးငွေလျှော့ချပြီးကုန်သွယ်မှုလုံငွေပြတာကိုလျှော့ချဖို့အဲ့ဒါတွေကိုမှားကြားခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဂျွန်လာကိုရဲ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။ယူကရိန်းစစ်ပွဲကြောင့်လဲငွေကြေးဖောင်းပွားတာအတိုးနှုန်းကြီးလာတာတွေကြောင့်ကမ္ဘာ့စီးပွားရေးက2022ထဲမှာကျဆင်းသွားတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါက1990နောက်ပိုင်းတစ်ခါမှမကြုံဘူးသေးတဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတယ်လို့ကမ္ဘာ့ဘဏ်ကအခုဂျွန်လမှာထုတ်ပြန်တဲ့အစီရင်ခံစာမှာရေးသားထားပါတယ်ခင်ဗျာ။